ဒီနေ့ငယ်ချားရေးဝင်ကြီးဝမ်းရင်နဲ့အင်ဒိုနီးရှားနိုင်ငံချားရေးဝင်ကြီးရက်လိုမာဆူရီတို့ကတော့ဒီနေ့အင်ဒိုနီးရှားနိုင်ငံချားကတာမျိုးမှာတွေ့ဆုံခဲ့ကြပြီးတော့ဂါဇာရေးနဲ့ပတ်သက်ပြီးရေရှည်ခံပြီးတော့ခိုင်မာတဲ့အဖြစ်အခရေးရရှိဖို့တောင်းဆိုလိုက်ပါတယ်။အဖြစ်အခရေးရရှိရေးရပါမှုနဲ့ဒီပြည်ပကကိုဖြည့်ရှင်းတဲ့နေရာမှာနိုင်ငံငယ်တိကျရှက်တည်ပြီးဖြည့်ရှင်းသွား ံပါ
ရှင်းရပိုင်းဒေသမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကျမတို့အားလုံးစိုးရင်ကြပါရယ်ဒီပရိပတ်ခါမှာပါဝင်နေတဲ့သူအားလုံးထိမ့်ထိမ့်ထိမ့်ထိမ့်လုပ်ပြီးစီရေးအရှိန်ချော့ချဖို့အရေးကြီးတယ်ဆိုတာကိုကျမတို့နှစ်ဖက်စလုံးကသဘောတူပါရယ်အင်ဒိုနီးရှားဘက်ကအခုထိလှုပ်ဆောင်ခဲ့တဲ့တန်တမာရေးကြိုးပမ်းမှုတွေကိုကျမရှင်းပြခဲ့ပြီးတော့အခြေအနေတွေတိကျပိုဆိုးမလာအောင်ကာကွယ်ဖို့အတွက်တရုတ်နိုင်ငံအနေနဲ့လည်းသူ့ရဲ့ဩစာအရှိန်အဝါကိုအသုံးပြုလာလိမ့်မယ်လို့ယုံကြည်ပါရယ်ဆိုပြီးဝန်ကြီးမာဆူရီကသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့တာပါတရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကတော့ကုလသမဂ္ဂမှာဂါဇာဒေသပြည်ပခရက်စရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ချဖို့ကိစ္စအမေရိကန်ကတားဆီးပိတ်ပင်နေတယ်လို့ပြတင်ပါတယ်။ဂါဇာရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှာဆိုပြတဲ့ဆိုပြချက်တွေဟာအပြစ်ခံရက်စရေးနဲ့အစ္စရေးတရားခံတွေပြန်လွှတ်ရေးကိစ္စကိုတိုက်ရိုက်ချိတ်ဆက်မှုမရှိသလိုဒီစစ်ပွဲနဲ့စတင်ခဲ့တဲ့ဟာမက်စ်ရဲ့တိုက်ခိုက်မှုတွေကိုပြစ်တင်ရှုံချတာမဟုတ်ထားတဲ့အတွက်အမေရိကန်ကလုံခြုံရေးကောင်စီအဆိုပြတဲ့ဆုံးဖြတ်ချက်တချို့ကိုဗီဒီယိုအနာသုံးသပ်ချခဲ့တာပါ။အမေရိကန်တာဝန်ရှိသူတွေဘက်ကအပြစ်ခံရစရေးနဲ့တရားခံတွေလွတ်ပေးရေးကိစ္စကချိတ်ဆက်နေတယ်လို့ပြောပြီးတော့ရုရှားတရုတ်နဲ့တခြားလူကြွေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတော့ကြိုတင်သတ်မှတ်ချက်မရှိဘဲအပြစ်ခံရစရေးဖို့ဆန္ဒရှိနေကြပါရဲ့ရှင်။